တရုတ်နိုင်ငံနဲ့အတူလှုပ်ဆောင်ဖို့ရှိတဲ့နောင်လာမယ့်အစီအမံကိန်းကြီးတွေမှာပြည်သူလူထုအကျိုးအတွက် NLD အစိုးရကသတိကြီးစွာနဲ့ကင်တွယ်ဖို့လိုတယ်လို့ပြည်ပအခြေစိုက်မြန်မာရေးလှစ်လာသုံးသပ်သူတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလာမယ့် EB လာတဲ့တရုတ်နိုင်ငံကိုတွားပြီးနားလည်မှုစာကျွန်းလွှာထိုးဖို့ရှိနေခြင်းမှာအဲ့လိုပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလေ။တရုတ်နိုင်ငံကပေါ်ဆောင်မဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဇင်းညံလမ်းအပိုင်းစီမံကိန်းတွေကိုအကောင့်ထည့်ပေါ်သွားဖို့တရုတ်မြန်မာအစိုးရကြား2018စက်တင်ဘာလကနှစ်နိုင်ငံနားလည်မှုစာကြုံလွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။အဲ့ဒီစီမံကိန်းတွေထဲမှာတရုတ်နိုင်ငံယူနန်ပြည်နယ်ကနေရခိုင်ပြည်နယ်ကြောက်ပြူရင်းနဲ့စေကမ်းအထိကုန်သွယ်ရေးယထာလမ်းကြောင်းကြီးတစ်ခုဖောက်လုပ်ဖို့ရာထားပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ဒေသခံပြည်သူတွေကိုပွင့်လင်းမြင်သာမှုရှိစွာချပြဖို့လိုတယ်လို့ထောက်ပြသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်။အခုတရုတ်ပြည်ကလုံမဲ့အဲ့ဒီစင်ဂျန်လမ်းမကြီးပေါ့လေဆိုတာကသူတို့ကရှမ်းပြည်မူဆယ်ကနေဖြတ်ပြီးတော့မန္တလေးပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်အထိသူတို့ယထာလမ်းကြီးဖောက်ဖို့အစီအစဉ်ပဲ။ဒီရထားလမ်းကြီးဖောက်တာကပမာပီတပီလုံးကိုဖြတ်ပြီးတော့မှတရုတ်ပြည်ထဲကိုကုန်ကူးဖို့ကုန်တင်ဖို့ကုန်ပို့ဖို့ရရထားလမ်းကြောင်းကြီးဖြစ်တယ်။ဆိုတော့ဒီရထားလမ်းကြောင်းကြီးကအကုန်အကျအများကြီးကြာလိမ့်မယ်။ကျွန်တော်တို့မြန်မာနိုင်ငံအစိုးရလည်းတရုတ်ကိုဘလောက်အထိအကျွေးတင်မယ်ဆိုတဲ့အကြောင်းကိုအသေးစိတ်ပြည်သူလူထုကိုတင်ပြတာမရှိဘူးဗျာ။ဒီအကျွေးတွေလည်းပြည်သူတွေကပဲပြန်ဆက်ရမှာပြည်သူတွေရဲ့သဘောထားကိုမခံယူဘဲနဲ့ဒီတွားပြီးတော့မှသဘောတူလက်မှတ်ထိုးပြီးတော့တုံ့မယ်ဆိုလို့ချင်းတရားမျှတမှုရှိဘူးလို့ထင်တယ်ဗ
ျတရုတ်မြန်မာဆက်ဆံရေးကိုပြန်ကြည့်ရင်မြန်မာနိုင်ငံပေါ်ကြားရောက်နေတဲ့နိုင်ငံတကာအဖိအားတွေကိုတရုတ်ကအကာအကွယ်ပေးထားတဲ့တာဒဂတွေရှိနေတာကြောင့်တရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာမြန်မာအစိုးရကယတိပြညှဉ်းဆန်ဖို့ခက်နေတဲ့အနေအထားရှိတယ်လို့သုံးသပ်မှုတွေလည်းရှိနေတာပါဒါကို NLD အစိုးရကအတတ်နိုင်ဆုံးကာကွယ်ဖြေရှင်းမယ်လို့ယုံကြည်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာအရေးလိလာသုံးသပ်သူဒေါက်တာတင့်ဆွေဖြစ်ပါတယ
်ဒီကနေ့ရုပ်ပြီးသားဖြစ်တဲ့တရုတ်နိုင်ငံရဲ့အချိုးစီးပွားကိုအထောက်အကူပြုတဲ့စီမံချက်ကြီးတွေမြောက်များစွာဟောပြီးခဲ့တဲ့စစ်ဆိုးရလက်ထက်နဲ့ပြီးခဲ့တဲ့တက်ခံရေးဆိုးရလက်ထက်မှာကျွန်တော်တို့တော်တော်များများလုပ်ပြီးပါပြီအဲဒါပြောလို့ရှိရင်ကျွန်တော်တို့ပိုက်လိုင်းကိစ္စရောမြစ်ဆုံရောဝမ်ပေါင်းရောပေါ့နော်အဲ့တော့အဲ့ဒီနေရာမှာအခု NLD ဆိုးရတက်လာတော့နောက်ထပ်တရုတ်ကအထက်ချဲ့တဲ့ပြင်းမြင်တဲ့မှာ NLD ကဆုံးဖြတ်ရတော့မှာပေါ့အဲ့တော့ကျွန်တော်ကတော့ NLD ဆိုတာအနေနဲ့ကိုယ်နိုင်ငံအကျိုးစီးပွားမရုပ်အောင်သာလျင်လုပ်ပြီးတော့ကျွန်တော်တရုတ်ကလှုပ်လာတဲ့ project စီမံချက်ကြီးတွေပေါ်မှာကျွန်တော်တို့ကိုယ်နိုင်ငံအကျိုးစီးပွားကိုလုပ်လို့ရသလောက်ကာကွယ်နိုင်ဖို့ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ဆိုရင်တော့ကတော့နိုင်ငံရဲ့အရင်းအမြစ်တွေနဲ့နိုင်ငံရဲ့လုံခြုံရေးတောင်းကကြည့်ရမယ့်အရာတွေမှာကျုပ်ကထုတ်ပေါင်းဝင်ရောက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်လုံခြုံရေးလည်းတိုက်ခိုက်နိုင်တယ်။နောက်ကအရေးမြစ်တွေလည်းကုန်ဆုံးနိုင်တယ်
။တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းပေါ်မှာပါမဲ့စီမံကိန်းပေါင်း12ခုလောက်ရှိပြီးအဲ့ဒီထဲမှာယထာလမ်းအပြင်စွမ်းအင်ဗန်လုပ်ငန်းစီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကနေပြည်တော်မှာလှုပ်တဲ့ရန်ဝန်းတစ်ခုလမ်းကြောင်းတစ်ခု OBOR စီမံကိန်းအကောင့်ထည့်ပေါ်ရေးဦးဆောင်ကော်မတီအစည်းအဝေးမှာတော့အဲ့ဒီကော်မတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်ဆန်းစုကြည်ကတရုတ်ရဲ့စီမံကိန်းတွေကိုလက်ခံရမှာပြည်တွင်းလုံထုံးလုံနီးတွေပြည်တွင်းစီမံကိန်းမူဝါဒတွေနဲ့ကန့်ညီမှုရှိမရှိဆိုတာကိုအသေးစားစစ်ပြီးမှလက်ခံဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့လာမယ့် AB လအတွင်းတရုတ်နိုင်ငံပီကင်းမြို့မှာကျင်းပဖို့ရှိတဲ့ဒုတိယကြိမ် OBOR ညီလာခံကိုတက်ရောက်ဖို့ရှိပြီးတရုတ်မြန်မာစီးပွားရေးဇင်းညံလမ်းနဲ့ဆိုင်တဲ့စီမံကိန်းတွေအတွက်နားလည်မှုစာကျွန်းလွှာတွေလက်မှတ်ရေးထိုးသွားဖို့ရှိကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပါရခင်ဗျာ။